ဆရာနာတိမ်မှုဆန့်ကျင်နေသူတွေအပေါ်နတ်ဆကစစ်ကောင်စီကဆက်လက်ဖမ်းဆီးနေတာမှာရခိုင်ပြည်နယ် NLD ပါတီဗဟိုလူငယ်လုပ်ငန်းအဖွဲ့တာဝန်ခံအပါအဝင် NLD ပါတီဝင်တချို့ဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲကဏီမြို့ဖားကန့်မြို့တွေကဒေသခံတချို့လည်းဖမ်းဆီးခံခဲ့ကြရပါတယ်။ရခိုင်ကလာတဲ့အဖမ်းဆီးသတင်းအပြည့်စုံကိုတော့ကိုငင်းညာကတင်ပြပေးပါမယ်ခင်ဗျာ။
NLD ပါတီဝင်တို့အခုရပိုင်းဖမ်းဆီးခံနေရတာမှာရခိုင်ပြည်နယ် NLD ပါတီဒုဥက္ကဋ္ဌဦးစိုးလေးဟာရန်ကုန်မြို့မှာတင်းရှောင်နေစဉ်မေလ၈ရက်နေ့ကအဖမ်းခံခဲ့ရပါတယ်။အလားတူရခိုင်ပြည်နယ် NLD ပါတီဗဟိုလုပ်ငန်းအဖွဲ့တာဝန်ခံဖြစ်တဲ့မန်မိုးဆန်းစုကြည်ဟာလည်းမေလ၉ရက်နေ့မှာအဖမ်းခံခဲ့ရပါတယ်။သူဟာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့တမီးလည်းဖြစ်ပါတယ်။သူအဖမ်းခံရတာနဲ့ပတ်သက်လို့အမဖြစ်သူဒေါ်ကြည်ကြည်ဦးကအခုလိုပြောပါဗျ။ရန
်ကုန်ကနေတဲ့အခုကပါသွားတဲ့အနေထားမှာရှိတာပေါ့။ဟုတ်ကဲ့ဟိုအဲ့နေရနေ့လယ်ပိုင်းလောက်ကတော့ဖုန်းအဆက်အသွယ်ရလိုက်သေးတယ
်။မန်မိုးဆန်းစုကြည်ဘာကြောင့်ဖမ်းဆီးခံခဲ့ရတယ်လဲဆိုတာမသိရဘူးလို့အမဖြစ်သူကပြောပါဗျ။မေလ6ရက်နေ့ကလည်းပါတီဗဟိုကော်မတီဝင်ဥပမျိုးသိန်းဦးစိုးဝင်းခေါ်ဦးစိုးလေးရခိုင်ပြည်နယ်လုပ်ငန်းအဖွဲ့ဝင်ဟိမင်းထက်တို့လည်း NLD ရုံးချုပ်ရှိမှဖမ်းဆီးခံခဲ့ရပါဗျ။သူတို့ကိုလက်နက်ကင်ဆောင်ထားတဲ့အရဲဝတ်တွေနဲ့လူတွေကအိမ်စီးကားပေါ်ဖမ်းဆီးခေါ်ဆောင်သွားတာကို CCTV လုံခြုံရေးကင်မရာကရိုက်ကူးထားခဲ့တဲ့ပုံတွေတွေ့ခဲ့ရတာပါအခုလို NLD ပါတီဝင်တွေသာမကပဲပြည်သူတွေကိုလည်းစစ်ကောင်စီတပ်တွေကဖမ်းဆီးနေပါတယ်စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မင်းမကျေးရွာအနီးတောထဲမှာနေထိုင်ပြီးတောင်ယာလုံသူဒေသခံတွေကိုဒီနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေကဝင်လာပြီးအမျိုးသား20ကျော်လောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဒီတော့ထဲမှာနေတဲ့မင်းမဒေသခံတွေဟာမိမိကိုယ်ကိုကာကွယ်ဖို့အတွက်တူမီတနက်တွေကင်ဆောင်လေးရှိသူတွေဖြစ်ပါတယ်။အိမ်မှာတူမီတနက်တွေ့တာကြောင့်ခင်မွန်းနဲ့တားဖြစ်သူကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖမ်းဆီးခံရသူရဲ့အမျိုးသမီးကပြောပါတယ်
။ကိုအဲ့တဲ့အနေနဲ့ကာကွယ်အောင်လို့ဆိုပြီးတော့ကြာတော့အဲ့လိုလေးတွေတနက်ကလေးတွေလုံးကြတာပါအဲ့ဥစားကိုစာအုပ်ကြီးနဲ့လာတာ။ငကိုတော့ကဟိုကတော့ဆန္ဒပြရတာအစဆုံးလေးတွေတော့ကကင်တီတော့တစ်ခေါက်လိုက်ခုတယ်။ဟုတ်တယ်ရောက်ချက်တွေရှိတာ2ယောက်ရှိရင်2ယောက်ခေါ်တာ3ယောက်ရှိရင်3ယောက်ခေါ်တာရောက်ချက်တွေ20ကျော်လောက်ရှိမှာသူတို့ဒီအင်္ဂါကိုကတားဖ2ယောက်ရှိတာလေတားဖ2ယောက်လုံးပါသွားတာ
ပြီးခဲ့တဲ့သတင်းပတ်တွေကမင်းမကြေးရွာနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အနီးကရွာတွေကိုစစ်တပ်ကဝင်ရောက်ဖမ်းဆီးနေတာကြောင့်မင်းမကြေးရွာသားတွေအကုန်လုံးနှီးပါဒီကနေ့အထိထွက်ပြေးနေရတယ်လို့မင်းမဒေသခံတဦးကပြောပါတယ
်အမတိုက်ပွဲတစ်ခုဖြစ်တာခင်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့မှာဈားထဲမှာရှိတဲ့ကျွန်တော်တို့ရွာနေပြီးတော့ထဲမှာဆက်နေတယ်တောတိုက်ကလူမျိုးမနေ့က၄နာရီလောက်မှလာပြီးတော့ဝင်ရောက်ပြီးတော့ဖမ်းဆီးတာလူကြားတယ်ဗျာ၄ယောက်ပါသွားတယ်ဗျာ
ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကမမုံကျေးရွာမှာလည်းဒီကနေ့မနေ့ပိုင်းကတပိတ်ခေါင်းဆောင်တဦးကိုရှာမတွေ့တာကြောင့်တပိတ်ခေါင်းဆောင်ရဲ့ဇနီးနဲ့ကလေးတွေအပါအဝင်စုစုပေါင်း၁၁ယောက်ကိုဖမ်းဆီးခဲ့ပါတယ်နောက်ပိုင်းမှာတော့တပိတ်ကောင်းဆောင်ရဲ့ဇနီးနဲ့ကလေးနှစ်ဦးကိုပြန်လွှတ်ပေးလိုက်တယ်လို့မမုံကျေးရွာသားတဦးကပြောပါတယ်
။အားလုံးအိပ်ပျော်နေတဲ့အချိန်မှာမနေ့9နာရီလောက်မိုးလင်းလင်းချင်းသူတို့အကုန်လုံးဝိုင်းပြီးတော့အဲမမုံရက်ကွက်နှစ်ပေါ့နော်ရက်ကွက်နှစ်မှာအားလုံးဝိုင်းထားပြီးအိမ်ကိုဝိုင်းထားမှအဲသူ့ယောက်ျားကိုလိုက်ရှာတယ်တပိတ်ကောင်းဆောင်ကိုလိုက်ရှာပြီးတော့မတွေ့ခါကျတော့ကလေးနဲ့မိန်းမတွေကိုဖမ်းသွားတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေအတွင်ပြစ်ခတ်ခံခဲ့ရသူတွေဖမ်းဆီးခံခဲ့ရတဲ့သူတွေအပြင်ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေအများအပြားရှိနေပါတယ်ခင်ဗျာ